ကျွန်တော်တို့ကလောလောဆယ်မှာတော့ကျွန်တော်တို့အဲဒီ Amazon ပေါ့နော် AWS Amazon နဲ့တော့ကျွန်တော်တို့ချိတ်ပြီးတော့ဟိုလုံဆောင်နေရှိရပေါ့နော်အဓိကတော့ဟိုကျွန်တော်တို့ကဒီ ASEAN နိုင်ငံတွေထဲမှာကျွန်တော်တို့ကုမ္ပဏီကအဲ့လိုဟို73ခုသူတို့ရွေးတယ်ပေါ့နော်ကုမ္ပဏီ73ခုအဲဒီကုမ္ပဏီ250ထဲမှာအာကုမ္ပဏီ73ခုရွေးတယ်အဲ73ခုထဲမှာကျွန်တော်တို့မြန်မာကကျွန်တော်တို့ကုမ္ပဏီကတစ်ခုအနေနဲ့ပါတယ်ပေါ့နော်အဲတော့အဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအာ Amazon ကနေပြီးတော့ဟိုသူကဟိုဒေါ်လာ2သိန်းပေါ့နော်ဒေါ်လာ2သိန်းထောက်ပံ့ပေးတယ်အဲသူတို့ဒီသူတို့ရဲ့ server တွေဒီအာကိုသုံးဖို့တော့ပေါ့နော်ဟိုလို cash pay ရတော့မဟုတ်ဘူးဒါပေမဲ့သူတို့ server တွေကိုသုံးဖို့ပြီးတော့သူတို့နေပညာထောက်ပံ့နေတဲ့အဲ့လိုဟိုအကူအညီတွေလည်းပေးရပေါ့
ဟုတ်ကုစွမ်းထက်အောင်ကဒီမြန်မာနိုင်ငံမှာဆိုလို့ရှိရင် AI ဉာဏ်ရည်တုနည်းပညာနဲ့ပတ်သက်ပြီးတော့ဟိုရှေ့ဆောင်လှုပ်ဆောင်ခဲ့သူတဦးလည်းဖြစ်တော့ဒီမြန်မာနိုင်ငံမှာ AI ဒီဉာဏ်ရည်တုနည်းပညာဝင်ရောက်လာတဲ့ဝင်ရောက်လာပုံနဲ့ပေါ့နော်နောက်ပြီးတော့ဒီနည်းပညာတိုးတက်လာဖို့ကိုကိုစွမ်းထက်အောင်အနေနဲ့ဥဆောင်လှုပ်ဆောင်ခဲ့တဲ့အခန်းကဏ္ဍကိုရှင်းပြပါလားရှင
် AI ကတော့အခုအချိန်မှာတော့ဟိုChatGPT နဲ့ဒီနိုင်ငံသားမှာရော ChatGPT စပြီးတော့ဟိုပေါ်လာတဲ့နောက်ပိုင်းကစပြီးတော့ခုအကောင်လုံးလူတိုင်းရဲ့ mainstream ပေါ့နော်ကျွန်တော်တို့ဒီလူတိုင်းရဲ့ဟိုပစာပြားရောက်လာပြီးတော့လူတိုင်းဒီအရင်တော့ဆိုရင် AI ကိုမသိရဲ့လူတွေအောင်မှပဲအခုဆိုအကောင်လုံးက AI ကိုသုံးရမယ်အသုံးချရမယ်ဆိုတာသိလာကြပြီနော်အဲ့တော့မြန်မာပြည်မှာကျတော့လေကျွန်တော်တို့စခဲ့တော့ကကျတော့2016 19ပေါ့နော်နောက်ဆက်ချက်ဆက်ခွန်အဲ့ဒီအချိန်မှာတုန်းကတော့ AI ဆိုတာကဒီကမ္ဘာပေါ်မှာဒီအခုအမေရိကန်တို့ဘာလို့နိုင်ငံတွေမှာတော့မှပဲလေဟိုအစပြိုးစအချိန်လေးပဲရှိသေးတယ်ကျွန်တော်တို့ကလည်းစလုတ်ခဲ့တဲ့အချိန်မှာတုန်းကလည်းကျွန်တော်တို့လည်းဒီသူတို့နဲ့အပြိုင်ပေါ့နော် like ဟိုအပြိုင်ဆိုတာကဟိုသူတို့စီကတော့အဓိကတော့လေ့လာတာပေါ့နော်ကိုကတော့ဟိုလို totally အစ်စ်တော့မဟုတ်ဘူးအဲသူတို့စီကနေလေ့လာပြီးတော့ကျွန်တော်တို့စခဲ့တယ်စခဲ့တဲ့အခါမှာဘာဒီရှိလဲဆိုတော့ကျွန်တော်မြန်မာစာပေါ့เนาะကျွန်တော်တို့ကဟိုဟိုမြန်မာနိုင်ငံဖြစ်တဲ့ပြီးတော့မြန်မာစာကဟိုနိုင်ငံသားမှာဆိုရင်ဘယ်သူမှတိတ်ပြီးတော့ game site ကြောက်ပေါ့အဲ့တော့အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီမြန်မာစာနဲ့ပတ်သက်ပြီးတော့စပြီးတော့ဟိုလောက်ရတယ်ပေါ့เนาะလောက်ရတဲ့အခါမှာတော့ဟိုအများကြီးပဲပေါ့ဟို out ချီဒီ data collect ဘာလို့လဲဆိုတော့မြန်မာစာကကျွန်တော်တို့ဟိုအရင်တော့ဆိုရင်ဟိုအရင်တော့လည်းမဟုတ်ခုထက်ကြီးတော့ပေါ့เนาะဟို low resourcelanguage လို့ကျွန်တော်ခေါ်ရပါတော့ low resource language ဆိုတာဒီ online မှာကျွန်တော်တို့ဒီစာရေးရှားတာခက်တယ်ပေါ့ကိုမှာထားပါတော့ AI ကိုသင်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကAI ကိုဒီစောင်းပါတွေတည်င်းနေပြီးရင်ဒီစကားပြောတွေနဲ့သင်ပေးမယ်ဆိုလို့ရှိရင်အဲ့သင်ပေးဖို့အတွက် data ကိုစုရတာ data စုတွေရှားတာခက်ခဲတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအဲ့ဒါတွေကစပြီးလုပ်ပါတယ်ဘာလို့လဲဆိုတော့မြန်မာတွေကများသောအားဖြင့်ကျွန်တော်တို့ကိုယ်တိုင်ပေါ့နော်ညာသားပြန်စာရေးရင်ပဲမှာရေးလဲဆိုတော့ Facebook ပေါ်မှာရေးကြတယ်တည်င်းနေတာကိုကျွန်တော်တို့ဖတ်ရင် Facebook ပေါ်မှာပဲဖတ်တယ်ပေါ့နော် Facebook ဆိုတဲ့ platform ကအများသောဟိုအဓိကကတော့ဟို close ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဟိုအဲ့ဒီပေါ်တာ data တွေကိုလည်းကျွန်တော်တို့ပြန်ဆွဲချရတယ်ယူရတယ်အဲပြီးတော့ပြန်ပြီးတော့လုပ်ရအဲ့အဲ့လိုမျိုးအခြေတဆင့်ချင်းစီကျွန်တော်တို့ဟိုတိဆောက်လာတာပေါ့နော်ဟိုအခုအချိန်မှာတော့ကျွန်တော်တို့လောလောဆယ်မှာကျွန်တော်တို့ company 3 company အောက်မှာကျွန်တော်တို့ product အနေနဲ့ပေါ့နော်3ခုလုပ်ထားတယ်။အဲအဲ့မှာဆိုရင်ပထမတစ်ခုကတော့ Aspire AI ဆိုပြီးတော့အဲ့ကောင်ကတော့ကျွန်တော်တို့ဒီ conversational AI လို့ခေါ်တဲ့ကျွန်တော်တို့ဒီ chatbot တွေပေါ့နော်စကားဒီ MA ဖြစ် business စီးပွားလုပ်ငန်းတွေရဲ့ customer service မှာကျွန်တော်တို့ AI သုံးပြီးတော့အလိုလျောက်လုပ်တဲ့ဟာတွေအဲပြီးတော့နောက်တစ်ခုကကျတော့ဒီmagisnap ပုံရိပ်ပေါ့မြန်မာပြည်မှာဆိုရင်တော့ပုံရိပ်လို့ခေါ်တဲ့ဒီ AI နည်းပညာဟိုဒီရုပ်ပုံပြောင်းတဲ့ဟာပေါ့နော်ရုပ်ပုံပြောင်းတဲ့ဟာဒီကိုလူပုံကနေပြီးတော့ကျွန်တော်တို့ပါဗီရုပ်တို့ပါတော့အဲ့လိုမျိုးပြောင်းတဲ့ဟာကိုလဲလုပ်ထားတယ်ပြီးတော့နောက်တစ်ခုကတော့ခုနောက်ဆုံးမှာတော့ echo bot ဆိုတဲ့ကျွန်တော်တို့ဒီ translation ပေါ့နော်ဟိုမြန်မာစာကိုဟိုအင်္ဂလိပ်မြန်မာဒါမှမဟုတ်လို့ရှင်ထိုင်းအနေမြန်မာစာအဲ့လိုပြောင်းတဲ့ဟာမျိုးလေးတွေလဲလုပ်ထားတယ်ပေါ့
AI ပေါ့နော်ဒီဉာဏ်ရည်တုနည်းပညာဆိုလို့ပြောလိုက်လို့ရှိရင်ဟိုဘလို့လွယ်လွယ်နားလည်လို့ရမယ်ရှင
် AI လို့ပြောရင်တော့ပေါ်လို့ပဲပေါ့နော်ဟိုခိုင်းတာအကုန်လုပ်ပေးတယ်လို့ထင်ကြတဲ့အဖွဲ့လည်းရှိရယ်အ အဲတချို့တစ်ဖက်မှာကြတော့လေလူAI ဆိုတာကဟိုထည့်ထားတာပဲသိတာပါတခြားအဲ့လိုဟိုဟိုဒါမေးတာဖြေလောက်ပဲသိတာပါပေါ့နော်အဲ့လိုဟိုတခြားထွေးထွေးဖောက်ထွေးပြီးတော့ဟိုလုံးလုံးမရသေးပါဘူးဆိုတော့အာတစ်ဖက်ရလည်းရှိကြပါပေါ့နော်ဟိုလူတွေကတော့ဒါအမျိုးမျိုးကျွန်တော်တို့ယူဆရရှိကြတကယ်ကတော့ AI ကဟိုဟိုကြားထဲမှာပေါ့နော်အခုအချိန်ကတော့သူဟိုဟိုအကုန်လုတ်ပေးနိုင်လားဆိုတော့လည်းမဟုတ်ဘူးပေါ့အကုန်လုတ်ပေးဒါပေမဲ့ဟိုသူမလုံနိုင်တာတွေဟိုကိုပဲထောက်ပြရုံမဟုတ်ပဲねသူဟိုဘယ်လိုပြသူတင်ထားရုံနဲ့မဟုတ်ဖဲနဲ့လေတကယ်အဲ့လိုသူ့စီမှာအဲ့လိုဟို creativity ပါညာအဲ့လိုဟိုဘောနော different pattern နိုင်စွမ်းလဲနည်းနည်းစပြီးတော့ရနေပြီဆိုတဲ့အခြေအနေရှိရပါတော့အဲ့တော့ဟိုကျွန်တော်တို့ AI ဆိုပြီးပြောရင်ကျွန်တော်တို့ကဟိုအခုအခြေအနေနဲ့ပြောရင်ဟိုပါပေါ့စဉ်းစားဉာဏ်စွမ်းလို့ပြောဟိုဘောနော်ပြောလို့ရမယ်ねတွေ့အဲ့တော့ထားပါတော့ကျွန်တော်တို့၅နှစ်10နှစ်သားလောက်ပေါ့နော်လူအနေနဲ့ပြောမယ်ဆိုရင်သူ့ကိုသင်ပေးထားတယ်ဒါပေမဲ့၅နှစ်10နှစ်သားဆိုတာက तू ပြန်ပြီးတော့လှုပ်ဆောင်နိုင်စွမ်းအောင်ပြောပေါ့နော်အဲ့တော့ဟိုသူ့ကိုထားပါတော့ကျွန်တော်တို့ကပုံလေးပြတယ်အဲ့လိုဟိုဒါကြောင်ပုံပေါ့ဒါခွေးပုံအဲ့လိုမျိုးဟိုသူ့ကျွန်တော်2016လောက်ကစပြီးသင်ခဲ့တာတွေဆိုရင်သူဟိုကျွန်တော်တို့က classification ပေါ့နော်ဒီဟိုဟာဟိုခွဲကြတဲ့ဟာပေါ့နော်ဟိုအဲ့တော့ကြောင်ပုံပြတယ်ကြောင်ပုံပြပြီးတော့ဒါကြောင်ပုံမှတ်ထားအဲခွေးပုံပြတယ်ခွေးပုံဒါခွေးပုံမှတ်ထားဒါ border ကားပုံမှတ်ထားဆိုတော့အဆင့်ပေါ့နော်အဲ့ဒီအဆင့်ကနေစခဲ့တာကျွန်တော်အကုန်လုံးပေါ့နော်ဒါဒီတစ်ကမ္ဘာလုံးကအဲ့လိုမျိုးစပြီးတော့တင်ပေးခဲ့ AI အဲ့ကနေပြီးတော့မှသူ့ကိုဘာလဲဆိုတော့ကြောင်ပုံသူ့လုံးဝမမြင်ဘူးတဲ့ကြောင်ပုံပြတယ်ပြတဲ့အခါမှာဆိုရင်သူ့ကိုဒါပါပုံလဲလို့မေးလိုက်အဲ့ဒါဆိုရင်သူကကြောင်ပုံလို့ပြန်ဖြေအဲ့ကနေမှတဖြည်းဖြည်းနဲ့ကျွန်တော်2021 2022မှာကျတော့ဘာလဲဆိုတော့ကျွန်တော်တို့ကပုံတစ်ပုံအဲ့လိုပြတော့နော်ပြပြီးရတယ်သူ့ကိုဟိုဒါပါဒီပုံထဲမှာပါတဲ့ဟာတွေကိုပြောပြပါဘူးအရင်တော့ကကြောင်လားခွေးလားပဲမေးအဲ့လိုမဟုတ်တော့ဘူးဒီပုံထဲမှာပါတဲ့ဟာတွေပြောပြပါဆိုပြီးတော့သူ့အဲ့တော့သူကအဲ့မှာဘာစပြီးပြောနိုင်တာလဲဆိုတော့ဒီပုံကတော့အဲကောင်မလေးတယောက်ကရေကန်ကမ်းခြေမှာထိုင်နေတယ် background မှာတော့တပင်းလေးတွေရှိရဝေဝေစားရှိရပါ냐ဆိုတော့ဟာကိုသူအတိတ်ပဲခေါ်လာနိုင်စွမ်းရှိရပေါ့နော် AI စပြီးတော့မြင်လာပြီလို့ဟိုသတ်မှတ်ကြတာပေါ့နော်အဲ့ကနေပြီးတော့မှကျွန်တော်တို့အဲ့ဒါကိုပြောင်းပြန်ပြန်လုပ်ပြီးတော့အခုဆိုလို့ရှိရင် generative AI ဆိုပြီးတော့ခုနကတော့သူကပုံပြပြီးတော့ကျွန်တော်တို့စာထုတ်ခိုင်းတာအခုကျတော့စာနဲ့အခုလူတိုင်းသုံးနေကြတာပေါ့နော်ကို Pilot တို့ပါတော့ Google ကထုတ်တာတို့ Microsoft ကထုတ်တာတို့မှသုံးနေဆိုရင်ငါ့ကိုကောင်မလေးပုံထုတ်ပေးပါဆိုပြီးတော့ပြောလာကြအခုကျတော့အဲ့လိုမျိုးခိုင်းတဲ့အဆင့်ဟိုရောက်လာပြီပေါ့နော်ရောက်လာပြီးတဲ့နောက်မှာဘာတွေပါအဲ့လိုဟိုပို့ထူးကြလာလဲဆိုရင် AI ဒီသူ့လုံးဝမမြင်ဘူးတဲ့ဟာတွေပေါ့နော်သူ့ကိုလုံးဝမတင်ထားတဲ့ဟာတွေအပြင်မှာလုံးဝအဲ့လိုမရှိသေးတဲ့ဟာတွေကိုပါသူကလုံနိုင်လာပေါ့နော် creative ဖြစ်လာတယ်လို့ပြောလို့ရပါပေါ့နော်ဥပမာထားပါတော့ကျွန်တော်တို့ကဟိုဒီဒါပါတော့အခု Donald Trump ပုံကိုကျွန်တော်တို့ဟိုဟာ anime character ဒီဒီဂျပန်ကအဲ့လိုဟို anime ဒီ artist တယောက်ရဲ့ပုံကို style ပေါ့နော်ပုံဆွဲတဲ့ style နဲ့ဆွဲကျင်နေဆိုရင်လည်းရတယ်ဆိုတော့အားမျိုးတွေဖြစ်လာပါတော့အဲ့ကနေမှဒီဟိုဟိုစာထုတ်တဲ့ဟာဆိုရင်လည်းအဲ့လိုသားပါတော့ကျွန်တော်တို့ကသူ့ကိုအသိမေးခက်ထားခဲ့တာကအရင်တော့ဆိုရင်တတင်းဥမာထားပါတော့စီးပွားရေးတတင်းဒါကတော့စီးပွားရေးတတင်းမှတ်ထားအဲဒါကတော့နိုင်ငံရေးတတင်းမှတ်ထားဆိုပြီးသူ့ကိုပြောခဲ့ရနေပြီးတော့အခုဆိုလို့ရှိရင်ကျတော့ငါ့ကိုစီးပွားရေးတတင်းနဲ့ဆိုင်တဲ့အကြောင်းဥမာထားပါတော့မြန်မာပြည်မှာ AI ကိုသုံးတဲ့လူတွေဘလို့ရှိတယ်ဆိုတာကိုဖွင့်လွှဲပြီးတော့တတင်းတစ်ပုတ်ရေးပေးပါဆိုရင်ရေးနိုင်တဲ့အဆင့်ကိုရောက်လာပြီတကယ်ဆိုရင်အဲ့ဒါမျိုး article မရှိသေးဘူး
အဲ့ဒီနေရာမှာလေးဟိုမြန်မာနိုင်ငံလိုအခုဆိုရင်ဟိုပဋိပက္ခတွေရန်ကိုကြီးထွားနေမှာပေါ့နော်ဆိုတော့နောက်တစ်ခါကျလူမျိုးရေးဘာသာရေးမုန်တီးမှုတွေမှာလည်းဒီလိုဒီနည်းပညာတွေကိုအသုံးချပြီးတော့ဖြန့်ဖန်တီးခဲ့တာတွေလည်းရှိတယ်။နောက်အခုဆိုရင်သတင်းတွေနဲ့ပတ်သက်လို့ရှိရင်လည်းသတင်းတူသတင်းအမှားတွေဖြန့်နေဆိုတာမျိုးအပြန်အလှန်တွေပေါ့နော်ဆွဆွဲတာတွေနောက်သတင်းလိမ်တွေဖြန့်တာတွေဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီ AI လိုဉာဏ်ရည်တုနည်းပညာကနေပြီးတော့နည်းပညာကြောင့်ဓာတ်တွေပို့ပြီးတော့ဟိုပြန့်သွားတာမျိုးရှိတယ်လို့ဒါမှမဟုတ်ဒီဉာဏ်ရည်တုနည်းပညာကနေပြီးတော့ဘယ်လိုကာကွယ်ဓာတ်ဆင်နိုင်လဲရှင
်အဲ့ဒီမှာတော့နှစ်ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့ကျွန်တော်တို့ဒီ AI ကြောင့်ပို့ဆိုးလာနိုင်ခြေရှိတာတွေနဲ့ပြီးတော့ဒုတိယတစ်ပိုင်းကျခုနပြောကာကွယ်တာပေါ့နော်ဒီ AI ကိုသုံးပြီးတော့ပဲအဲ့ဒါတွေဘယ်လိုကာကွယ်မလဲပထမတစ်ပိုင်း AI ကြောင့်ပို့ဆိုးလာနိုင်ခြေရှိတာတွေကတော့အဲ့လိုမြန်မာလိုအဲ့လိုအကုန်လုံး ဟိုဖက်ဖက်ကစုပ်ယုံနေတဲ့အချိန်မှာတော့ပိုဆိုးတာတွေကတော့ဗာလေလဲဆိုတော့ကျွန်တော်တို့ခုဆိုရင်ကြားဖြန့်လုပ်ငန်းတွေလိုမျိုးပြီးတော့အကောင့်တူတွေနဲ့အဲ့လိုအခုဟိုဘာသာစကားကဘယ်လိုလဲဆိုတော့ခုနကကျွန်တော်တို့လုပ်နေရဆိုတဲ့ဟာမျိုးပဲပေါ့နော်ဘာသာဒီ translate ပေါ့နော်ဘာသာပြန်တဲ့ဟာမျိုးတွေကိုဟိုတရုတ်ဘက်မှာကအဲ့လိုသူတို့ဟိုပါပေါ့နော် close source ပေါ့ close source ကကျွန်တော်တို့သူတို့ကိုပိုင်ပေါ့နော်ကိုပိုင်ဒီ Google Translate ကိုလည်းသုံးကြတာဖြစ်တယ်အဲတချို့ကြလည်းသူတို့ကိုပိုင်အဲ့လိုဘာသာပြန်တဲ့ software တွေကိုသုံးကြတယ်ပေါ့နော်သုံးပြီးတော့သူတို့ကဘာတွေလုပ်လဲဆိုတော့ account တွေအများကြီးနဲ့ဥပမာကျွန်တော်ဆိုခဏခဏတွေ့ဘူးလေအဲ့ဒါမျိုးဆိုဟိုလိုဟိုပါဈေးရောက်နဲ့ပို့စီအဲ့လိုဟို Facebook မှာဆိုလို့ရှိရင်ဥပမာသူတို့ခုဆိုရင်ဒီဟာတော့အရန်တန်နေပြီပေါ့အဲဟိုလူကြိတ်ကြိတ်တော့ဝယ်ခဲ့ရတယ်မြန်မာဘလောက်သားမှာအဲ့လိုဟိုလူဖုန်းကိုအရန်တန်စီပြီးစောင့်နေရအဲ့လိုမျိုးတွေပြီးသူ့အောက်မှာဆိုလဲ comment တွေအများကြီးပဲဒါပေမဲ့အဲ့ဒါတွေအကုန်လုံးဒီ post ကိုယ်တိုင်ရော account နေကိုယ်တိုင်ရောဒီအတူတွေကြီးပဲပြီးတော့သူတို့ပြောနေတဲ့ဟာတွေအကုန်လုံးကလည်းကျွန်တော်တို့ကဟိုကျွန်တော်တို့ဒီ bot ပေါ့နော်ဒီစက်ရုပ်တွေကနေပြီးတော့ auto အလိုလျောက်လာပြီးတော့အဲ့လိုလူတွေယုံကြည်အောင်ပေါ့နော်ပြောနေကြတဲ့ဟာတွေအာရှိရပေါ့ဒါဈေးရောက်နေအပိုင်းပဲရှိသေးတယ်အဲ့လိုမျိုးပဲတခြားလိုဟိုဒီ fake news ပေါ့နော်ဒီခုနဟိုသတင်းမှားတွေဖြန့်နေအဲ့ဒီအဲ့လိုဒီပြီးတော့နောက်တစ်ခါတို့မှာ incentive ကပါလဲဆိုတော့ Facebook ကလည်းအဲ့လိုမျိုးဟိုပေါက်သွားတဲ့ကြော်ညာဟိုဒီသတင်းတွေပါတွေအတွက်ဆိုရင်သူကဟိုပတ်စံအားလည်းပေးနေအောင်ပေးနေတော့တို့ကအဲ့လိုသတင်းမှားတွေနဲ့အဲ့လိုမပေါက်ပေါက်အောင်ပေါ့နော်ခေါင်းစဉ်ကိုဟိုလိုဟိုလူစိတ်မဝင်စားဝင်စားအောင်တို့ရေးကြပြီးတော့လုပ်ကြရပါအဲ့တော့အဲ့ဒါမျိုးတွေကတော့ဟိုအများကြီးရှိအောင်နော်အဲ့တော့အဲ့မှာကျွန်တော်တို့နည်းပညာပိုင်းကကာကွယ်တဲ့အပိုင်းမှာကြတော့ဟိုကျွန်တော်တို့စလုပ်တဲ့အချိန်2016 2019မှာတော့ကျွန်တော်တို့ဒီသမီးရိုးကျကျွန်တော်တို့ machine learning ပေါ့နော်ဒီကွန်ပျူတာဟိုဒီ AI နည်းပညာကကြတော့ကျွန်တော်တို့သတင်းတစ်ပုဒ်ကိုခုနတော့ကျွန်တော်စစချင်းနမူနာမှာရှင်းပြသလိုပဲသတင်းတစ်ပုဒ်ကိုပြလိုက်တယ်ဒါဒီစီးပွားရေးသတင်းဒါဒီလူမှုရေးသတင်းလိုပဲကျွန်တော်တို့ကစာတစ်ပုဒ်ကိုပြလိုက်တယ်ဒါကတော့ fake news ဒါကတော့ဟို hate speech အဲ့လိုမျိုးပေါ့နော်ဒါကတော့လုံးဝအဲ့လိုမကောင်းပြောနေတာဒါကတော့ဆဲနေရပါညာအဲ့လိုမျိုးကျွန်တော်တို့ကဟို AI ကိုတင်ပေးလိုက်တယ်ပေါ့နော်အဲဒါပေမဲ့တင်ပေးတဲ့ခါမှာသူကအားနည်းချက်တွေရှိတယ်အားနည်းချက်တွေကဘာလဲဆိုတော့ကျွန်တော်တို့ဟိုအစ်စ်အဲ့လိုမြန်မာတွေကလည်းအရင်ဟိုလိုဟိုဟို creative ဖြစ်တယ်ပေါ့နော်လူတွေကကြတော့အဲ့လိုဟိုသူတို့ AI ကအဲ့လိုဟိုဘယ်လိုပြောမှားပြီးတော့ဟိုတကယ်ကတော့သူကရေးရတော့အမှန်ပဲဒါပေမဲ့ AI မှားပြီးတော့အဲ့လိုဒါကတော့ပူလီလုံးနေတာပဲဒါကတော့အဲ့လိုဟိုအမားတွေပြောနေရပဲဆိုပြီးတော့သူတို့ဟိုမှားပြီးတော့အဲ့လိုဟိုတတ်မှတ်လိုက်တာရှိရပါတော့အဲ့တတ်မှတ်လိုက်အဲ့ဒါမျိုးတွေကအခုနောက်ပိုင်းတော့တဖြည်းဖြည်းနဲ့တော့ကောင်းလာတော့မယ်ပေါ့နော်ကောင်းလာတော့မယ်ဆိုတော့အခု ChatGPT လိုမျိုးနည်းပညာဖြစ်တဲ့ကျွန်တော်တို့large language model လို့ခေါ်တဲ့ AI နည်းပညာအသစ်တွေကတော့ဟိုအဲ့ဒါမျိုးအမားကိုတော်တော်လေးနှဲအောင်လုပ်လာနိုင်တယ်လုပ်လာနိုင်တော့ဒီရရှိရတော့ပိုကောင်းမှုရှိတယ်ဒါပေမဲ့အခုချိန်ထိကတော့နည်းနည်းလေးအဲ့လိုတော့ rule base ပေါ့နော် rule base နဲ့ဒီခုန traditional ဒီသမယိုးကျ machine learning အရင်ခေတ်ကအဟောင်းဒီပညာတွေနဲ့လုပ်တဲ့အခါမှာတော့အခုတည်းဒီဟိုအမားတွေရှိတယ် Facebook ကိုယ်တိုင်မှာလည်းဟိုကာကွယ်တဲ့အပိုင်းမှာတော့အခုဒီနည်းပညာတွေကတဖြည်းဖြည်းနဲ့တိုးတက်လာတော့ဟိုဆက်ပြီးတော့ဟိုပိုကောင်းလာပြီးတော့ရှိတယ်နော်အခုအချိန်မှာတော့တရားရခိုင်တော့ကာကာပါတော့မဖြစ်သေးဘူး